မြန်မာနိုင်ငံမှာပြီးခဲ့တဲ့လွတ်လပ်ရေးနေ့ကနိုင်ငံရေးလှုပ်ရှားသူတချို့ကိုပြန်လှုပ်ပေးခဲ့ပေမဲ့စစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့ထောင်ထဲချတဲ့နိုင်ငံရေးအကျဉ်းသားတွေကြန့်ရှိနေသေးတာကြောင့်အားလုံးကိုပြန်လှုပ်ပေးဖို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးယုံ UNOHCHR ဘန်ကောက်ရုံးဝဲကတောက်ကြနေမှာကြေညာချက်တစ်စောင်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့85နှစ်မြောက်လွတ်လပ်ရေးနေ့မှာဖမ်းဆီးထိန်းသိမ်းခံနိုင်ငံရေးလှုပ်ရှားသူတွေကိုပြန်လှုပ်ပေးခဲ့တာဟာသူတို့ရဲ့မိသားစုတွေကိုပါစိတ်သက်သာရာရစေကြောင်းနဲ့ဒီပြန်လွတ်လာသူတွေဟာအစကတည်းကဖမ်းဆီးခံရတဲ့သူတွေမဟုတ်ဘူးလို့ UNOHCHR ကပြောဆိုထားပါတယ်လွတ်လပ်ရေးနေ့ကနိုင်ငံရေးအကျဉ်းသားတချို့ပြန်လွတ်ပေးခဲ့တဲ့တဲ့င်းကိုရရှိခဲ့သလိုစစ်အုပ်ချုပ်ရေးကိုစန့်ကျင်တဲ့အတွေ့ဆက်လက်ဖမ်းဆီးထိန်းသိမ်းနေရတာရှိနေသေးတယ်ဆိုတဲ့တဲ့င်းတွေကိုလည်းရရှိနေပါတယ်ဒီဖမ်းဆီးခံရသူတွေကအများအပြားဟာညှဉ်းပန်းနှိပ်စက်ခံရတာလူမဆန်စွာအနိုင်ကျင့်ခံရတာတွေလည်းရှိပါတယ်လို့လူခွေရဲ့မဟာမင်းကြီးရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခုလိုဖမ်းဆီးတာတွေဟာစစ်အုပ်ချုပ်ရေးကိုဝေဖန်ဆန့်ကျင်မှုတွေကိုပိတ်ပင်ဖို့ကြိုးပမ်းတာဖြစ်တယ်လို့လူအဖွဲ့အစည်းအတွင်းအကြောက်တရားကိုဖန်တီးတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ဒီနေ့ဟာမြန်မာနိုင်ငံရဲ့85နှစ်မြောက်ရွှေစင်ရတုနှစ်ဖြစ်တယ်လို့ကုလသမဂ္ဂလူခွေရဲ့ကြေညာဇာတ်တမ်းထုတ်ပြန်ခဲ့တဲ့85နှစ်မြောက်စင်ရတုနှစ်လည်းဖြစ်ပါတယ်အခုလိုအခါသမယမှာကြေညာဇာတ်တမ်းပါအခြေခံအခွင့်အရေးတွေကိုကျင့်သုံးခွင့်ပြုတဲ့အနေနဲ့တက္ကပါလုံးမှာရှိတဲ့အာဏာပိုင်တွေအနေနဲ့ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့လူ့အခွင့်အရေးမဟာမင်းကြီးယုံကလူ့အခွင့်အရေးမဟာမင်းကြီးကလည်းပြီးခဲ့တဲ့အပတ်ထက်ကတောင်းဆိုတိုက်တွန်းထားကြပါတယ်